ွဲမှာကျင်းပမဲ့သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီသမ္မတကိုယ်စားလှယ်လောင်းအဖြစ်ဂျိုးဘိုင်ဒန်ကိုနိုင်ငံလုံးဆိုင်ရာညှိနှိုင်းခံဒုတိယနေ့မှာတရားဝင်ရွေးချယ်လိုက်ပါပြီ
86 votes for the next president Joe Biden
ပါတီညှိနှိုင်းခံမှာမစ္စတာဘိုင်ဒန်ရဲ့ဦးဆောင်မှုအစွမ်းရည်ကိုချီးကျူးပြောဆိုပြီးသမ္မတဒေါ်နယ်ထရမ့်ရဲ့လူ့ရည်ကံရင်အပေါ်ဝေဖန်ခဲ့သူတွေထဲမှာထင်ရှားတဲ့ Republican တွေလည်းပါဝင်လာပါတယ်ဒီမိုကရက်ပါတီဘက်ကနေသမ္မတရွေးကောက်ပွဲဝင်ပြိုင်ကြသူအများအပြားရှိခဲ့ပေမဲ့ပြည်နယ်အလိုက်ကျင်းပတဲ့ပါတီရင်းအကျိုးရွေးကောက်ပွဲတွေမှာတဖြည်းဖြည်းရှုံးနိမ့်ခဲ့တာကြောင့်နောက်ဆုံးမှာဂျိုးဘိုင်ဒန်ကိုပါတီရဲ့သမ္မတကိုယ်စားလှယ်လောင်းအဖြစ်လရွေနဲ့ချီးရထားခဲ့ကြတာပါ။အဲဒီလိုသမ္မတမဲဆွဲစည်းရုံးပွဲတွေရန်နာခဲ့ကြသူတွေထဲမှာဘိုင်ဒန်ရဲ့အဓိကပြိုင်မဲ့ဖြစ်တဲ့ဗာမွန်ပြည်နယ်အထက်လွှတ်တော်အမတ်ဘာနီဆန်နာလည်းပါဝင်ပါတယ်ဒီရက်တာကျင်းပတဲ့ပါတီညီလာခံဒုတိယနေ့မှာတော့အစဉ်အလာအတိုင်းသမ္မတကိုယ်စားလှယ်လောင်းကိုပြည်နယ်အလိုက်တရားဝင်မဲပေးကြတာဖြစ်ပါတယ်သက်ဆိုင်ရာပြည်내နဲ့ဒေသအသီးသီးကနေပါတီကိုယ်စားလှယ်တွေကဂျိုးဘိုင်ဒန်ကိုထောက်ခံမဲ့ပေးခဲ့ကြတာပါဂျိုးဘိုင်ဒန်ကလည်းအခုလိုပါတီသမ္မတကိုယ်စားလှယ်လောင်းအဖြစ်ရွေးချယ်ခံရတာသူနဲ့သူ့မိသားစုကအတိုင်းမသိဝမ်းသာမိပါတယ်လို့ပြောပါတယ်လာမယ့်ကြာတာပြည်နေညမှာတော့ဂျိုးဘိုင်ဒန်ကသမ္မတကိုယ်စားလှယ်လောင်းအဖြစ်တရားဝင်လက်ခံစကားပြောရမှာဖြစ်ပါတယ်